တော့တာကျွန်တော်အမေရိကန်ကလာရင်းမိကိုရောက်ရှိလာတဲ့ခါတိုင်းကုန်တိုင်းကြီးတွေမှာအထူးချော်သေးတွေနဲ့အတူလူတွေကြိတ်ကြိတ်တူဈေးဝယ်နေကြပါတယ်။ပင်လယ်ကမ်းခြေတွေမှာအဆင့်မြို့လယ်ကောင်ကထင်ရှားတဲ့နေရာအထိအမေရိကန်လန်တော်တွေဝဲပြန်နေပါတယ်။နိုင်ငံရေးကြွေးကြော်တဲ့အစားပျော်ရွှင်မှုတွေကပုံမဖုံးလွှမ်းနေပါတယ်။အမေရိကန်တွေဟာသူတို့ရဲ့လွတ်လပ်ရေးကိုဘလို့တန်ဖိုးထားခဲ့ကြပါတလဲ။ဒီတစ်ပတ်မှာတော့လွတ်လပ်ရေးနဲ့လွတ်မြောက်မှုအစစ်မှန်တွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါ။1996အမေရိကန်ဒေါ်လာရေးဘာသာရအကြောင်းကိုသင်ချပို့ချနေသူပါမောက်ခတူကတော့ဒေါ်လာရေးကာလမှာဖြစ်ပေါ်တတ်တဲ့လူတွေရဲ့စိတ်ခံစားမှုအကြောင်းကိုအခုလိုသုံးသပ်ပြခဲ့ပူပါတယ်။အမေရိကန်ဒေါ်လာရေးရုရှားအော်တိုဘာဒေါ်လာရေးအပါအဝင်နေဂျာစနစ်အောက်ကလွတ်မြောက်လာတဲ့ဖွံ့ဖြိုးတိုးတက်စေနိုင်ငံတွေကိုနှိုင်းယှဉ်လေ့လာကြည့်မိတယ်။ဥပမာပြရုရှားဒေါ်လာရေးဆိုပါတော့ရုရှားဒေါ်လာရေးကကျွန်တော်တို့အမေရိကန်ဒေါ်လာရေးလိုအင်္ဂလိပ်နယ်ချက်ကိုဒေါ်လာတာမဟုတ်ပါဘူး။သူတို့လူမျိုးချင်းကြားမှာဖြစ်ကြတဲ့စနစ်ပြောင်းဒေါ်လာရေးပေါ့အဖိနေကစင်ရသားလူဒန်းစားလွတ်မြောက်ရေးဆိုတဲ့ခေါင်းစဉ်အောက်မှာဒေါ်လာရေးလွတ်ခဲ့ကြတာဖြစ်တယ်။ဒါကြောင့်ကွန်မြူနတီဝါဒကိုတိုက်နှစ်သက်သူတွေဟာအလန့်တစ်ခုအောက်မှာစူးစီးညင်ညွတ်ကြတယ်။ကွန်မြူနတီတွေကအင်အားအကြီးဆုံးဖြစ်နေတော့တခြားနိုင်ငံရေးအုပ်စုတွေဟာဒေါ်လာရေးအပြီးမှာဖယ်ရှားခံလိုက်ရတော့တယ်။တရုတ်ကွန်မြူနတီဒေါ်လာရေးဆိုတာလည်းဒီတိုင်းပါပဲ။တမိုင်းဆိုတာအောင်နိုင်သူတွေကရေးကြတာပါ။အမေရိကန်ပြည်ထောင်စုကတော့လူမျိုးပေါင်းစုံတရှိနေတဲ့နိုင်ငံဒါပေမဲ့ဒီမျိုးပေါ်မှာရောက်လာပြီဆိုရင်ခမည်းဟာ Irish လူမျိုးပဲဖြစ်ဖြစ်အီတလီလူမျိုးပဲဖြစ်ဖြစ် Jew လူမျိုးပဲဖြစ်ဖြစ် American နိုင်ငံဆိုတဲ့ခေါင်းစဉ်အောက်မှာနေကျင်ကြတယ်ဒါကြောင့်လဲအင်္ဂလိပ်ကိုဘုံညာသူဖြစ်တိုက်ကြတော့တယ်လူမျိုးရေးသင်္ကေတတွေထက်နိုင်ငံတော်ကိုဦးစားပေးစင်စားကြဒါကလည်းပညာရေးနဲ့ဆိုင်မယ်ထင်ပါတယ် American ပြည်ထောင်စုမှာဂုဏ်သိက္ခာကြီးမားတဲ့ Ivy League School တွေကိုကြည့်လေဗျာသူတို့ဟာအမေရိကန်လွတ်လပ်ရေးမတိုင်ခင်ကတည်းကနှစ်ပေါင်းများစွာတရှိလာခဲ့တဲ့တက္ကသိုလ်တွေဖြစ်တယ်။လူမှုဘေးကစီးပွားရေးနိုင်ငံရေးအတွေ့အကြုံသိပ္ပံပညာစတဲ့နယ်ပယ်ပေါင်းစုံကိုထွန်းကားအောင်သင်ကြားပို့ချတဲ့အကြောင်းကြီးဖြစ်တယ်။စာသင်ကြားတဲ့အခါမှာဆွေးနွေးညှဉ်းပန်းမှုကိုဦးစားပေးပြီးမတူညီတဲ့အယူအဆတွေကိုဘယ်လိုပေးယူလို့စကားပြောကြမလဲဆိုတဲ့ယဉ်ကျေးမှုကိုလည်းတိဆောက်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်တွေကလွတ်လပ်ရေးရတဲ့အခါနယ်ချဲအင်္ဂလိပ်တွေတိဆောက်ခဲ့တဲ့တက္ကသိုလ်တွေကိုဆက်လက်ထိန်းသိမ်းခဲ့တယ်တပြိုင်နက်ထဲမှာပဲသူတို့ရဲ့လွတ်လပ်ရေးခေါင်းဆောင်တွေကိုတံမိုးထားကြတဲ့အခါမှာပြည်내တိုင်းမှာလိုက်ပြီးရုပ်ထုတွေထုနေတာမဟုတ်ပါဘူးတက္ကသိုလ်တွေကိုတိဆောက်ပြီးပညာရေးကိုမြင့်တင်ပေးခဲ့ကြပါတယ်အဲ့လိုတိဆောက်တဲ့အခါမှာလဲနိုင်ငံရေးခေါင်းဆောင်တယောက်တည်းကိုပဲဦးစားပေးနေတာမဟုတ်ပါဘူးအတွေ့အခေါ်ပေါင်းစုံနဲ့ရှင်းသန်အောင်လုပ်ခဲ့ကြတဲ့အမေရိကန်နိုင်ငံကိုအတိတ်ကတီထောင်ခဲ့ကြသူတွေရဲ့နာမည်တွေအားလုံးကိုဂုဏ်ပြုလာဖြစ်ပါတယ်ဥပမာတော်မတ်ဂျက်ဖာဆန်တက္ကသိုလ်ဂျော့ဝါရှင်တန်တက္ကသိုလ်ဂျိမ်းမက်ဒီဆန်တက်ကူဟမ်မန်တန်တက်ကူဆိုတာမျိုးတွေပေါ့ရုပ်ထုတွေထုတဲ့အခါမှာလဲလွတ်မြောက်ရေးခေါင်းဆောင်တွေရဲ့ရုပ်ထုတွေအစအုံတွေကိုတံပိုးရှိရှိမျှတစွာနေရာပေးခဲ့ကြပါတယ်ဥပမာဝါရှင်တန်ဒီစီလိုဗဟိုချက်မှာဖြစ်တဲ့နေရာတွေမှာလင်ကွန်အမတ်တရအစအုံတောမတ်ဂျက်ဖာဆန်အစအုံတွေအပြင်အဲ့ဒီနောက်တဝိုင်းမှာပဲ1960ကာလအသားရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင်မာတင်လူသာကင်းကိုဂုဏ်ပြုတဲ့အမတ်တရအစအုံကြီးတွေသူဟောပြောခဲ့တဲ့စကားတွေကိုနိုင်ငံပကြီးကားချက်တွေလိုရေးထိုးထားတဲ့နေရာတွေရှိတယ်။လူတွေရဲ့ဒဏ်ရာတွေကိုပညာရေးနဲ့အလင်းဖွင့်ပေးခဲ့လို့ပဲအမေရိကန်ပြည်ထောင်စုဟာပြည်ပခတွေကိုရော့ပါအောင်လုပ်ခဲ့ကြပါတယ်။နေချက်လောက်မှာနေလာခဲ့ကြတဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတချို့မှာတော့နိုင်ငံရေးသမားတွေဟာအယူဆစွဲတွေကြီးလွတ်နေအပြင်အုပ်စုတိုင်းဟာသူတို့ရဲ့နဲ့နာချက်တွေကိုပြန်ရဖို့အတွက်ရှေ့တန်းတင်လာကြပါတယ်။မကြသေးမီကဖြစ်ပွားခဲ့တဲ့အာရဗ်မျိုးကိုကြည့်လိုက်ပါအီဂျစ်မွတ်စလင်ညီကိုတော်များအဖွဲ့ဟာလွန်ခဲ့တဲ့ဆယ်စုနှစ်တော်တော်များများမှာမတရားအသိအဖြစ်နေထိုင်ခဲ့ရပါတယ်။အီဂျစ်အာရာရှင်မူဘာရက်ကိုပြုတ်ကျစေမဲ့ဒီမိုကရေစီလှုပ်ရှားမှုမှာလည်းပါဝင်ခဲ့ကြပါတယ်။အာရာရှင်လည်းပြုတ်ကျသွားပြီးမှတော့မွတ်စလင်ညီကိုတော်များအဖွဲ့ဟာဆယ်စုနှစ်ပေါင်းများစွာဆုံးရှုံးခဲ့တဲ့အခွင့်အရေးတွေကိုပြန်လည်ရယူဖို့ကြိုးစားပါတော့တယ်။တခြားအဖွဲ့အစည်းတွေကိုနေရာမပေးတော့ဘဲသူတို့အဖွဲ့ကပါနေရာတိုင်းကိုလွှမ်းမိုးထားလိုက်ပါတယ်။တပြိုင်နက်တည်းမှာပဲမိမိရာပြီးသားနေရာလေးတွေမပြောက်ပြက်စေဖို့အတွက်အီဂျစ်စစ်ကောင်းဆောင်တွေစိတ်အနှောက်အယှက်မဖြစ်စေမဲ့လမ်းကြောင်းကိုရွေးခဲ့ပါတယ်။အာနာရှင်ဟောင်းတွေရဲ့အရာရှိအများပြားကိုအစိုးရအဖွဲ့ထဲမှာနေရာပေးခဲ့ကြပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ဒီမိုကရေစီအားစုတွေနဲ့ပြန်ပြီးထိတိုက်တွေ့ပါတယ်။လွတ်လပ်မှုတွေကိုတားဆီးလာပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကလည်းငါတို့ဟာနဲ့နာဆုံးရှုံးခဲ့တဲ့အရာမှန်သမျှကိုမော့စလင်ညီကိုတော်များအဖွဲ့ဟာမထေမဲ့မြန်လှုပ်လာတယ်။ငါတို့လည်းနေရာရပ်တင်နေဆိုတဲ့နာကျင်မှုတွေနဲ့အတူအစိုးရကိုပြန်လည်ဆန့်ကျင်လာကြပါတယ်။ ဒီလိုနဲ့တိုင်းပြည်မငြိမ်သက်ဖြစ်လာတဲ့အခါစစ်တပ်ကအာဏာပြန်သိမ်းလိုက်ပါလေ။တော်တာရှင်ခင်ဗျာ။အခုဒီလိုမြန်မာပြည်မှာဖြစ်နေတဲ့ဖြစ်ပျက်တွေကအီဂျစ်နေဦးတရံဆောင်လာတာကိုတွေ့ရပါလေ။တခါတော့ကအမောင်းခေတ်ထဲမှာလက်တွဲကြတဲ့ဒီမိုကရေစီအရာစုတွေကြားမှာစိတ်ခံစားချက်တွေရောက်ရှိလို့လာပါလေ။အဲဒီအစိုးရကလည်းတခါတော့ကစစ်ကောင်ဆောင်တွေလုတ်ခဲ့တဲ့ဗိုလ်ချုပ်ဆန်းရ င်အားစုတွေဟာသူတို့ရဲ့အခန်းကဏ္ဍကိုမေးမြန်းအောင်လုပ်တယ်လို့မျိုးခံစားကြရပါတယ်။တကယ်တော့အုပ်စုအသီးသီးရဲ့မသိစိတ်မှာကလဲစားခြေကျင်မှုတွေနက်နာမှုတွေတက်အယောပြန်လို့ခြင်းနဲ့ဆန္ဒတွေအပေါ်မှာအခြေခံထားကြတဲ့စိတ်ဒဏ်ရာတွေရောက်ရှိနေပါတယ်။အမေရိကန်တွေကတော့အဲ့လိုမျိုးစိတ်ဒဏ်ရာတွေကိုကြော်လာနိုင်မှုအတွက်တက်သူတွေမှာပညာရေးမြင့်တင်ပေးခဲ့ပါတယ်။လွတ်လပ်ရေးနေ့ကိုအားလုံးပျော်ရွှင်လို့ရမယ်အခင်းချင်းတစ်ခုလုပ်ပေးနိုင်ခဲ့ပါတယ်။တကယ်တော့လွတ်မြောက်ရေးဆိုတဲ့ဝေါ်ဟာရမှာတခြားသူတွေရဲ့စိတ်ဝိညာဉ်တွေကိုလည်းခွန်အားပေးနိုင်တဲ့အပြုအမူတွေပေးဆောင်ပေးဖို့လိုပါတယ်။တော်ရရှင်မြန်မာပြည်သူတွေလည်းလွတ်မြောက်ရေးစိတ်ဓာတ်ကိုပိုင်ဆိုင်ကြပါစေ။အမေရိကန်တွေလိုပညာရေးနဲ့မြင့်တင်လူမျိုးပေါင်းစုံနဲ့လက်တွဲလို့ရမယ်။နိုင်ငံရေးရာသီဥတုတစ်ခုပိုင်ဆိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။